အာဏာရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးမယ့်အရေးတိုင်းရင်းသားနယ်မြေတွေဖြစ်တဲ့ကချင်ပြည်နယ်နဲ့မွန်ပြည်နယ်တွေစီကိုပထမဆုံးတွားရောက်ဖို့ဒီကနေ့နေပြီးတော့မှကျင်းပတဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကနေဆုံးဖြတ်ချက်ချလိုက်ပါတယ်။မနေ့ဖြန်မှာစတင်မဲ့ကချင်ပြည်နယ်ခီးစဉ်မှာဘလို့ဖွဲ့စည်းတွေနဲ့တွေ့ဆုံမှု NLD ကစီစဉ်ညွှန်ကြားထားပါတယ်ဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးဘုံသဘောတူညီချက်တွေရနိုင်မှုတိုင်းရင်းသားနိုင်ငံရေးပါတီရဲ့သဘောဆန္ဒတွေကိုသိရှိနိုင်မှုဥဆောင်ဆွေးနွေးမဲ့ခေါင်းဆောင်3ဦးကိုဒီဇင်ဘာလဇန်ကရွေးချယ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒီတိုင်းရင်းသားတွေနဲ့တွေ့ဆုံမှုကိုဥဆောင်မဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအန်ထုံးခန်းတော်ဆန်တို့3ဦးတင်ပြလာတဲ့တိုင်းရင်းသားနယ်မြေတွေစီကွင်းဆင်းသွားရောက်မဲ့အရေးကိုနေပြည်တော်မှာဒီကနေ့ကျင်းပတဲ့ NLD ဗဟိုလုံးမှုဆောင်အစည်းအဝေးမှာအဓိကဆွေးနွေးခဲ့ကြပါတယ်လို့ NLD ကပြောပါတယ်။အရင်ဆုံးကချင်းပြည်နယ်နဲ့မွန်ပြည်နယ်တွေကိုသွားရောက်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်း NLD ဗဟိုလုံးမှုဆောင်အဖွဲ့အစည်းအဝေးပြီးမှာတော့ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ်။
ဒီနေ့ဒီဆင်းနေတယ်ဆိုပြီးသူတို့ကတင်ထားတာရှိတယ်ဘယ်အချင်းမဆိုတော့အဲ့ဒါကျွန်တော်တို့ဒီက CEC ကနေဆုံးဖြတ်ချက်ပေးတာပေါ့နော်ပထမဆုံးကချင်းသွားပါနော်ပြီးရင်မွန်ကိုသွားပါအဲ့တော့သွားတဲ့ခါကျတော့ပထမဆုံးဗန်နဲ့စတွေ့ပါလဲဆိုတော့ကျွန်တော်ဘက်ကဆုံးဖြတ်ပေးတာပြည်ငယ်အလုံးမှုဆောင်အဖွဲ့နဲ့အရင်တွေ့ပါအဲ့ဒီမှာအွန်လိုင်းရေးအဖွဲ့ပါမယ်ပေါ့နော်သူတို့ရဲ့အတန်တွေကိုနားထောင်ပြီးပါနောက်တစ်ခါအဲ့ဒီပြည်နယ်မှာအနိုင်ရတဲ့တော်တော်ကိုယ်စားလှယ်အားလုံးကိုတွေ့ပါတွေ့ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုလည်းတောင်းပါအဲ့ဒါတွေပြီးတော့မှဒေသခံတိုင်းသားအဖွဲ့တွေစကားပြောပါဆိုပြီးတော့ပြောထားတာပေါ့နော်အဓိကကတော့ကျွန်တော်တို့ပြည်နယ်မှာရှိနေတဲ့ဒီကျွန်တော်တို့ NLD အဖွဲ့ဝင်တွေကအဲ့တိုင်းသားဒေသခံတွေနဲ့အပေါ်မှာသဘောထားနော်ဘယ်လိုအကြောင်းအရာတွေပြောကြမလဲဆိုတာသူတို့နဲ့အရင်ဆွေးနွေးပြီးမှပဲကျန်တဲ့ဟာကိုဆက်လုပ်ပါဆိုပြောတာအဲ့တော့ကချင်းပြည်နယ်ကိုသူတို့မနေ့ပြန်သွားပါမယ်နော်မနေ့ပြန်သွားပြီလို့ရှိရင်အပြန်မှာသူတို့မွန်ပြည်နယ်ကိုပါသွားပါမယ်အဲ့ဒီနှစ်ခုပြီးမှပဲသူတို့ report ပြန်တင်ပါမယ်အဲ့ဒါပြီးတော့မှကျန်တဲ့ဟာတွေကိုဆက်သွားဖို့ကျွန်တော်တို့ဟိုဒီကနေ CEC ကနေပဲသွားပါဆိုတော့ပြန်ပြီးပြန်ကြားမှာပေါ့နော်
2020ပြည့်နှစ်ရွေးကောက်ပွဲအတွင်းမှာအနိုင်ရပါတီ NLD ကိုရွေးကောက်ပွဲကန့်ကွက်လွှာတွေပေးပို့လာတဲ့ကိစ္စနောက် NLD ဘက်ကနေကန့်ကွက်လွှာတွေတင်သွင်းတဲ့ကိစ္စတွေနဲ့ပတ်သက်လို့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ကဥပဒေရေးအပိုင်းတွေကိုကူညီဆောင်ရွက်ပေးမယ့်အကြောင်းကိုလည်းဆွေးနွေးဖြစ်ပါတယ်လို့ဒေါက်တာဆောမြင့်မောင်ကရှင်းပြပါတယ်
။ကန့်ကွက်လွှာတွေတင်ကြတာပေါ့နော်။ဒီနေ့ဆိုရင်နောက်ဆုံးရက်နဲ့တူပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကတင်ထားတဲ့အကြောင်းအရာတွေကိုလည်းကျွန်တော်တို့ဟိုပြောကြတယ်ပေါ့နော်။ဘာလဲဆိုတော့ကျွန်တော်တို့ရဲ့ဘိုးဦးတွေတောက်ပြီးပြောတာဥောက်ဒီညောကဆွေးနွေးပါလေပေါ့နော်ကျွန်တော်တို့ NLD ဘက်ကတန်ခွင့်တာပဲခုရှိတယ်အဲ့တော့ကျွန်တော်တို့ကမေးတာပေါ့နော်အဲတခြားဘက်ကတော့ကျွန်တော်တို့ကန့်ခွက်တာဘယ်လောက်ရှိလဲဆိုတော့အဲ့ဒါ UEC ကိုတိုင်ရိုက်ကန့်ခွက်တဲ့အတွက်ကျွန်တော်တို့ကစဉ်းအသေးကြမသိနိုင်ပါဘူးတဲ့အဲသွားတွင်တဲ့လူတွေရဲ့အဲတွေးတဲ့ဟာတွေပေါ်မှာမူတည်ပြီးတော့မှဘယ်လောက်ကန့်ခွက်ကြီးလဲဆိုတာကိုကျွန်တော်တို့သိပေါ့နော်အဲ့ဒီအကြောင်းအရာမှာကျွန်တော်တို့ကဘိုးဥပဒေထောက်ကူပြုတာဘယ်လိုအကူအညီပေးနိုင်တယ်လဲဆိုတာကိုစဉ်းစားထားပြီးစဉ်သင့်ပြင်ထားလို့ဆိုပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဟိုကျွန်တော်တို့အရင်တွေ့ကြုံရဆိုလို့ရှိရင်ဒီကောက်ကိုကန့်ကွက်တာတွေကနေပြီးတော့မှလာကြရတာပေါ့။အဲ့တော့ရှင်းနေပြီးပါလာမယ်။တွတ်တော့ကိုယ်စားလှယ်တွေပါလာမယ်ဆိုရင်ကျွန်တော်တို့ဘက်ကဘဟုကဘာစီစဉ်ပေးရမလဲဆိုတာတွေအကြောင်းအရာလေးကိုအကြံဉာဏ်ဆွေးနွေးထားတာပေါ့။
အစိုးရနောက်ထပ်တက်တန်းတိုးမဲ့မတ်လ31ရက်နေ့မတိုင်ခင်ဆက်ကြားအစိုးရဖွဲ့နိုင်ရေးဝန်ကြီးချုပ်အစ်စ်တွေရွေးချယ်နိုင်ရေးနဲ့လွှတ်တော်ခေါ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။အခုကလာကျွန်တော်တို့ NLD အစိုးရစီကနေနောက်တစ်ခါနဲ့ NLD ကပြန်ပြီးတွဲပြီ။အဲ့တော့ကျွန်တော်တို့မှာအချိန်ရှိတယ်ပေါ့နော်။ပြောချင်တာကကျွန်တော်တို့အေးအေးဆေးဆေးနဲ့လုပ်လို့ရတယ်။ငါးနှစ်အတွက်ဆိုဟုတ်ပါတယ်မင်းကပုတ်ဆိုလို့ပုတ်ဖို့ဆိုလို့ဆိုတော့ဘယ်ဝန်ကြီးတွေအကုန်တည်ပြီလား။နော်တော်တော်ကိုယ်စားလှယ်နဲ့ပတ်သက်လို့ပြန်တည်ပြီလား။ဦးမင်းမင်းကတော်တော်ဥဒ္ဒါလုပ်ခဲ့တယ်၊တမရလုပ်ခဲ့တယ်။အားလုံးကြောင်းရတယ်အကုန်လုံးမှတ်ပြီ။ဖိနှက်တက်ပြီ။သူကကုန်ပြီ။အဲ့တော့ဘာဖြစ်လဲဆိုတော့ကျွန်တော်ပြောချင်တာအချိန်ရှိတယ်။ဒါသူတို့စီကိုကျွန်တော်တို့ကသူတို့ဆွေးနွေးကြပါပေါ့နော်။ဒီဟာကဘာလို့ဆိုတော့ဆွေးအပ်ဖို့ဒီဖြစ်တာ။တော်တော်မှာလည်းတော်တော်တွေ့ကြုံနေတာကျွန်တော်တို့မှာကတော့မနေရဘူး။အဲ့တော့အဲ့ဒါဒီပုံမှာမူတည်ပြီးတော့မှစဉ်းစားဆုံးရမှာပေါ့နော်
။ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့အာဏာရပါတီဗဟိုလုံးမှုဆောင်ဖွဲ့အစည်းအဝေးမှာဖြည့်ဆက်ဆောင်ရွက်ကြမဲ့လုပ်ငန်းရှင်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တဲ့အကြောင်းသတင်းမီဒီယာတွေကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ကျွန်မစုမုံပါ